SBS Audio is supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales at sbs.com.au.
Tenha SBS Myanmar Bain ne atu shi ni da phit par.
SBS Myanmar Bain go inga ne sine ne nya 10 nai ma na sin nai dilo online ga ni le a chin myi na sin nai ma bi.
Tora shin nya shin Labour Party a su ya ga အခွန်လျှော့ချမှုအဆင့်3ကိုလွှတ်တော်မှအစိုးတင်သွင်းရမှာအတိုက်ခံဘက်ကပါထောက်ခံခဲ့တဲ့အတွေ့အဲ့ဒီအစိုးကိုလွှတ်တော်မှအတည်ပြုသွားနိုင်ပြီဖြစ်ပါတယ်။ဒါဟာဩစတြေးလျနိုင်ငံကအခွန်ဆောင်သူလူပေါင်း 73.6 တန်းအတွေ့အောင်ပွဲကြီးတစ်ခုဖြစ်တယ်လို့ဝန်ကြီးချုပ်အန်တိုနီအယ်ဘယ်နီဇီကပြောဆိုခဲ့ပါတယ်။ဆိုလိုတာကတော့ Liberal ရဲ့အစီအစဉ်နဲ့ရှင်းလိုက်ရင်ဩစတြေးလျနိုင်ငံသား84ရာခိုင်နှုန်းကအခွန်တွေပိုတက်တာမှုရတာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောသွားတာဖြစ်ပါတယ်။ဒီလိုအခွန်တက်တာမှုအဆင့်1 2 3ကိုရခိုင်ညို့ပေါင်းအစိုးရလက်ထက်ကတည်းကစီစဉ်ဆောင်ရွက်လာတာဖြစ်ပါတယ်။ရခိုင်အစိုးရကအဆင့်1နဲ့2ကိုသာအကောင့်ထဲဖော်နိုင်ခဲ့ပြီးရွေးကောက်ပွဲမှာရှုံးနိမ့်သွားခဲ့လို့အဆင့်3ကိုအကောင့်ထဲမဖော်နိုင်ခဲ့ပါဘူး။Labour Party အစိုးရတက်လာတဲ့အခါမှာတော့အဆင့်3ကိုမပြင်ဘူးလို့အကြိမ်ကြိမ်ကြတိပေးခဲ့ပေမဲ့နောက်ပိုင်းမှာပြုပြင်လိုက်တဲ့အတွက်ဝေဖန်ခံခဲ့ရပါတယ်။ဝန်ကြီးချုပ် Anthony Albanese ကတော့အခြေအနေအရအပြောင်းလဲလုပ်ရတာဖြစ်တယ်လို့အခုလိုပြောပါတယ်။ကျွန်တော်တို့အနေနဲ့လွယ်ကူတဲ့အဆုံးဖြတ်ချက်ချရတာတော့မဟုတ်ပါဘူး။မှန်ကန်တဲ့အကြောင်းရင်းအတွက်မှန်ကန်တဲ့အဆုံးဖြတ်ချက်ကိုချရတာဖြစ်ပါတယ်။မိသားစုဝင်တွေဟာလူနေမှုကုန်ကျစရိတ်ရဲ့ဒဏ်ကိုခံနေကြရတယ်ဆိုတာကျွန်တော်တို့သိပါတယ်။ကျွန်တော်တို့ဒီအတိုင်းထိုင်ကြည့်ပြီးလိလူရှုဖို့ဆိုတာမဖြစ်နိုင်တဲ့အတွက်အခုလိုဆုံးဖြတ်ရတာဆိုတဲ့သဘောမျိုးနဲ့ပြောဆိုသွားခဲ့ပါတယ်။ဒါပေမဲ့အခုအခါမှာသူတို့ရဲ့ပြင်ဆင်ချက်ကိုအတိုက်ခံပါတီဘက်ကပါထောက်ခံလာတဲ့အတွက်လွှတ်တော်မှာအခွန်လျှော့ချမှုအဆင့်3ကိုအတည်ပြုနိုင်သွားတာပါ။အတိုက်ခံဘက်ကပြောခွင့်ရပုဂ္ဂိုလ်တူဖြစ်တဲ့ Angus Taylor ကသူတို့အနေနဲ့အစိုးရရဲ့ပြင်ဆင်ချက်ကိုထောက်ခံပေမဲ့လည်းဂတိမတီခဲ့တဲ့အပေါ်စိတ်ပြက်မိတယ်လို့ပြောဆိုခဲ့ပါတယ်။အားလုံးသိကြတဲ့အတိုင်းကျွန်တော်တို့ကအခွန်တက်တာစီမဲ့နီးလန်းတွေကိုထောက်ခံတဲ့လူတွေဖြစ်ပါတယ်။ကျွန်တော်တို့မထောက်ခံတာကတော့ဒီလိုအခွန်တက်တာအောင်လှုပ်ဆောင်တဲ့အစိုးရရဲ့နီးလန်းကိုမထောက်ခံတာပါ။အဲ့ဒါကတော့ဝန်ကြီးချုပ်နဲ့ဘာနာရေးဝန်ကြီးတို့ဟာဂတိတွေအခါတရံမကပေးခဲ့ပြီးမှဂတိမတီးတဲ့အတွေ့ပဲဖြစ်ပါတယ်။ဩစတြေးလျနိုင်ငံသားတွေအတွေ့အကျိုးဖြစ်မဲ့အခွန်တက်တာမှုကိုဒီလိုနီးမျိုးနဲ့မလှုပ်ဆောင်သင့်ပါဘူး။တကယ်တော့မိမိရဲ့ဂတိကိုတီးပြီးမိမိရဲ့ငွေရေးကြေးရေးအစီအစဉ်အတိုင်းဆက်လက်လှုပ်ဆောင်သွားရမှာဖြစ်တယ်လို့ဝေဖန်ပြောဆိုခဲ့ပါတယ်။အခွန်လျှော့ချရေးအဆင့်3ကလွှတ်တော်မှာအတည်ပြုလိုက်ပြီဖြစ်လို့ဇူလိုင်လ1ရက်နေ့ကစပြီးဝင်းဝေးနေသူတွေအများဆုံးအခွန်တက်တာမှုရကြတော့မှာဖြစ်ပါတယ်။ဇူလိုင်လ1ရက်နေ့ကစပြီးပြည်မြအားဖြင့်အလုပ်သမားအတူအနေနဲ့တပတ်ကိုအခွန်ငွေ29ဒေါ်လာနှုန်းလောက်တက်တာမှုရရှိမှာဖြစ်ပြီးအနည်းဆုံးလစာရရှိသူတွေကတော့$15ပိုတက်တာမှုရရှိကြမှာဖြစ်ပါတယ်။တစ်နှစ်မှာဝင်ငွေ4,500အောက်ရှိသူတွေရဲ့အခွန်ဆောင်မှုနှုန်းက1900ခိုင်နှုန်းအစား1600ခိုင်နှုန်းလျှော့ချပေးမှာဖြစ်ပြီးဝင်ငွေများသူတွေအတွက်လည်းတက်တာမှုရအောင်လှုံ့ဆော်ပေးထားပါတယ်။တစ်နှစ်မှာဝင်ငွေ39,000ရှိသူတွေလည်းအခွန်ငွေ4,500လောက်တက်တာမှုရမှာဖြစ်ပါတယ်။ဝင်ငွေ39,000အထက်ရှိသူတွေကသာအခွန်အများဆုံး4,500ခိုင်နှုန်းအထိကောက်ခံမှာဖြစ်ပါတယ်။ရေးပူရအဖြစ်တော့တစ်နှစ်မှာဝင်ငွေဒေါ်လာ3,000ခွဲအထိရှိသူတွေအခွန်နှုန်းတက်တာခွင့်ရမယ့်သဘောဖြစ်ပါတယ်။ အခုနှုန်းသက်သာလာပေမဲ့လည်းနေထိုင်မှုစရိတ်ကြီးမားမှုဒဏ်ကတော့ဆက်လက်တည်ရှိနေဆဲဖြစ်ပါတယ်။ဩစတြေးလျနိုင်ငံကအဓိကစူပါမားကတ်တစ်ခုဖြစ်တဲ့ Coles နဲ့ Woolworths တို့ကကုန်ပစ္စည်းဈေးနှုန်းတွေကိုအဆမတန်တိုးမြင့်မှုရှိတယ်လို့ပြောဆိုကြပြီးတဲ့နောက်ပိုင်းစားတောက်ကုန်တွေရဲ့ကုန်ကျစရိတ်ဘက်ကိုအာရုံစိုက်မှုတွေရှိလာပါတယ်။ Australian Competition and Consumer Commission ကကုန်ဈေးနှုန်းတွေကိုဆန်းစစ်မှာဖြစ်ပြီးစူပါမားကတ်တွေရဲ့ကုန်ဈေးနှုန်းဆိုင်ရာကျင့်ဝတ်တွေကိုလည်းစောင့်ကြည့်ဆန်းစစ်မှုတွေလုပ်နေပါတယ်။ဒီလိုဆန်းစစ်မှုလုပ်ရုံနဲ့မလုံလောက်ပဲအစိုးရအနေနဲ့ချက်ချင်းနီဥပဒေအသစ်တွေချမှတ်ပြီးအကောင့်ထဲပေါ်လှုပ်ဆောင်ရမယ်လို့တတိပုဂ္ဂလလွှတ်တော်မှာအန်ဒရူးဝီလ်ကီကပြောဆိုလိုက်ပါတယ်။စီမင်းဥပဒေရဲ့အားနည်းချက်တွေကြောင့်စူပါမားကတ်တွေကလှုပ်ချင်တယ်လို့လုပ်နေကြတယ်လို့လည်းသူကထပ်လောင်းပြောဆိုလိုက်ပါတယ်။စူပါမားကတ်တွေဟာလက်ဝါးကြီးအုပ်နိုင်တဲ့အနေအထားရှိတဲ့အတွက်လက်ဝါးကြီးအုပ်နိုင်မှုကိုအသုံးချပြီးကြိုက်တယ်လို့ဈေးနှုန်းသတ်မှတ်တာမျိုးလှုပ်ဆောင်နေကြပါတယ်။ဒီဆိုင်ရဲ့အရှိဖက်မှာဈေးပေါ်တဲ့အရာတချို့ကိုချပေးထားတာမျိုးရှိတာမှန်ပေမဲ့တကယ့်အတွင်းပိုင်းထွဲကိုဝင်ပြီးတော့ပစ္စည်းတွေဝယ်ပြီးတော့ပတ်စံရှင်းတဲ့နေရာရောက်တဲ့အခါကျရင်ဖျားရည်မျက်ရည်တွေကြမတက်လောက်အောင်ကိုငွေတွေရှင်းရမှာဖြစ်တယ်လို့ပြောပါရယ်အစိုးရအနေနဲ့စူပါမားကတ်ကြီးတွေလက်ဝါးကြီးအုပ်တာမျိုးမဖြစ်လာစေမဲ့ဥပဒေတွေချမှတ်တဲ့လို့သူကပြောဆိုခဲ့ပါရယ်Bob Carter ဆိုတဲ့နောက်ထပ်သတိပုဂ္ဂလလွတ်တော်အမတ်တဦးကလည်းစူပါမားကတ်တွေရဲ့လှုပ်ရှားဟာစိုက်ပျိုးမွေးမြူရေးသမားတွေကိုလည်းနိမ့်နာမှုဖြစ်စေတယ်လို့ပြောဆိုလိုက်ပါတယ်။ခင်ဗျားတို့ကျွန်တော်တို့တွေအာလူးတစ်ကီလိုအတွက်3ဒေါ်လာပြား60ပေးဝယ်နေရတဲ့အခါမှာစူပါမားကတ်ကလယ်သမားတွေစီကနေ69ပြားသာပေးပြီးဝယ်ယူတာဖြစ်ပါတယ်။ခရမ်းချင်းတီးစိုက်ပျိုးသူပဲဖြစ်ဖြစ်ငပြောတီး no တကြာဒါမှမဟုတ်ကျက်ဥတည်ပဲဖြစ်ဖြစ်အားလုံးကအဲ့ဒီလိုပဲဈေးနှိမ်ခံခဲ့ကြရတာပါစိုက်ပျိုးမွေးမြူရေးသမားတွေဘာမှမကြံလောက်တဲ့အထီကိုဈေးနှိမ်ပေးမဲ့တစ်ဖက်မှာတော့သူတို့ဆိုင်ကနေဝယ်ယူစားသုံးတဲ့လူတွေစီကနေဒေါ်လာဘီလီယံနဲ့ချီရအောင်ဈေးတင်ရောင်းတာမျိုးလုပ်နေကြတာဖြစ်တယ်လို့ပြောဆိုခဲ့တဲ့အကြောင်းရေးထားတဲ့ရနီယာရလုပ်ရဲ့အဆောင်မကိုတင်ဆက်လိုက်ပါရရှင်ကျမကမူလှိုင်းသိမ့်ပ
ါ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါရရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ